Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ20ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line 25 32 51နဲ့ line meter 190ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီညမှာထူးခြားတဲ့သတင်းတွေကတော့ American အဝေးထုံးဒုံးရင်ကိုအီရန်ကပြစ်ချလိုက်ပါတယ်အမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက်အတည်ပြုပြီးတဲ့နောက်ဒီကိစ္စကိုဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဝါရှင်တန် DC ကိုဒီကနေ့ရောက်လာဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြောင်မှုနဲ့အတူတင်ပြပေးတော့မှာခင
်ဗျဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာ AH1N1 အမျိုးသားတစ်ခုရောဂါပိုးကြောင့်သေဆုံးသူဦးရေဟာ9ယောက်ရှိသွားခဲ့ပြီဖြစ်ပါတယ
်ရန်ကုန်တိုင်းဒေသကြီးကဒေဦးသေဆုံးပြီးတော့စကိုင်းတိုင်းဒေသကြီးကတဦးပေါ့ဒါစုစုပေါင်း9ဦးသေဆုံးခဲ့ပါတယ်
ကုသရေးဦးစီးဌာနဒုတိယညင်ကြားရေးမှူးချုပ်ဒေါက်တာသီရာလနေပြီးတော့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဆွေးနွေးဖို့နေရာမသက်မနိုင်သေးချိန်မှာပဲချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေထပ်ဖြစ်လာနေတဲ့အကြောင်းတခါအမေရိကန်နိုင်ငံမှာဖွင့်ထားတဲ့ချင်းတိုင်းသူတို့ရဲ့ကုံစုံတိုင်းအကြောင်းအပါဝင်အမေရိကန်မှာသူတွေတီတွေကအနာဂတ်ဆေးဝါးတွေဖန်တီးဖို့ဂိမ်းကစားတဲ့သူတွေကိုအလုပ်ကိုင်တွေဖန်တီးပေးနေတယ်ဆိုတဲ့အကြောင်းကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အမတ်စုမြတ်မတို့ချင်ကြားပေးမှာဖြစ်ပါတယ်ဗျာ
သူတို့ရဲ့ပိုင်နဲ့ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းတူမဲ့အဝေးထိန် drone ယာဉ်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါလေ။ဒါပေမဲ့အဲ့ဒီအဝေးထိန် drone ယာဉ်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နဲ့အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်။အမေရိကန်စစ်တပ်ဘိုကိုကေဌာနချုပ်ရစ်တပ်ဘိုမူဂျီဘီလ်အဘန်ကတော့ဟော်မွတ်ဇ်လေကြောင်းအပေါ်ကနိုင်ငံတကာလေကြောင်းပိုင်နဲ့လေကြောင်းပိုင်နဲ့အတွင်းပြန်တန်းနေတဲ့အဲ့ဒီအမေရိကန်ကင်းထောက် drone ယာဉ်ကိုအီရန်ကမြေပြင်ကနေဝင်ပစ်ဒုံးချင်နဲ့ပြစ်ချခဲ့တာလို့ပြောပါတယ်။ကမ်းလွန်တဲ့ကမ်းရိုးဒေသတွေမှာတရင်အချက်လက်တွေစုဆောင်းဖို့နဲ့ကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့မောင်းသူမဲ့ drone ယာဉ်ကိုအခုလိုပစ်ချလိုက်တဲ့လောက်ရဟာအကြောင်းမဲ့ရန်စတဲ့လောက်ရဖြစ်တယ်လို့ဗိုလ်မှူးကြီးဘီလ်အာဘန်ကပြောပါတယ်။အီရန်တို့ရဲ့အဆိုအရကတော့အီရန်လေကြောင်းပိုင်နဲ့ထဲရောက်လာတဲ့ RQ-4 Black Global Hawk အမျိုးအစားအဲ့ဒီအဝေးထိန်ဒုံးယာဉ်ကို Hormuz ရေလက်ကြားအနီးက Hormuz ကန်ခရိုင်တွင်းမှာဒေါ်လာရေးအဆောင်တစ်ဖွဲ့ကပစ်ချလိုက်တယ်လို့ဆိုပါတယ်။အမေရိကန်အရာရှိကတော့အဲ့ဒီdrone ယာဉ်ဟာ MQ-4C Triton အမျိုးအစားဖြစ်ပြီး Hormuz ရေလက်ကြားအပေါ်မှာပြန်တန်းနေစဉ်ပြစ်ချခံခဲ့ရတာလို့ပြောပါတယ်
2014ခုနှစ်ကယူကရိန်းနိုင်ငံပေါ်ပြန်တန်းနေစဉ်မလေးရှားလေကြောင်းလိုင်းလေယာဉ်ကိုပစ်ချခဲ့မှုနဲ့၄ယောက်ကိုတရားစွဲခဲ့တဲ့အပေါ်အမေရိကန်နိုင်ငံသားရင်ဝင်ကြီး Mike Pompeo ကကြေဆိုလိုက်ပါတယ်ရုရှား၃ယောက်နဲ့ယူကရိန်း၁ယောက်ကို Netherlands အစိုးရကပုတ်ထူးနေကတရားစွဲခဲ့တာပါဒီအမှုအတွက်ရုရှားဘက်ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့ကြောင်းနိုင်ငံသားရင်ဝင်ကြီး Pompeo ကပြောကြားပါတယ် Netherlands နိုင်ငံဦးဆောင်တဲ့နိုင်ငံကစုံစမ်းစစ်ဆေးသူတွေကရုရှားနိုင်ငံသား Igor Gagin Sergey Dubinsky Oleg Bulatov နဲ့ယူကရိန်းနိုင်ငံသားလန်နက်ကာချန်ကိုတို့ကိုမတင်ကားသူတွေအဖြစ်စုံစမ်းတွေ့ရှိခဲ့ပါတယ်။သူတို့အားလုံးကိုလူသတ်မှုနဲ့ Netherlands အစိုးရရှိနေတွေကတရားစွဲထားတာပါ။ဒီလူတွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလားတဲ့သဘုံကောင်းဆောင်တွေဖြစ်ကြတယ်လို့သူတို့ဟာရုရှားအစိုးရနဲ့ပတ်သက်နေတယ်လို့ Netherlands အစိုးရရှိနေတွေကပြောပါတယ်။2014ခုနှစ်ဇူလိုင်18ရက်နေ့က Netherlands နိုင်ငံ Amsterdam မြို့ကနေမလေးရှားနိုင်ငံ Kuala Lumpur မြို့ကိုအသွားယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရပြီးလေယာဉ်ပေါ်ပါသူ298ယောက်လုံးသေဆုံးခဲ့ပါတယ်။ရုရှားနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးတပ်မဟာကမစ်ဆိုင်းဒုံးတစ်ခုလေယာဉ်ကိုထိမှန်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ရုရှားဘက်ကတော့ဒီလေယာဉ်ပြစ်ချခဲ့မှုနဲ့သူတို့ပတ်သက်ခြင်းမရှိဘူးလို့ညှင်းဆန်တယ်လို့စုံစမ်းသူတွေဟာမယုံကြည်ရတဲ့အချက်လက်ထောက်ထားတွေကိုအသုံးပြုခဲ့တယ်လို့ဆွဆွဲပါတယ်။
အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုကအတည်ပြုပြီးနောက်တနေ့မှာပဲအဲ့ဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုသမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဒီကနေ့ဝါရှင်တန် DC မှာလာရောက်ဖို့ရှိနေပါတယ်။အမေရိကန်နဲ့မက္ကဆီကိုအကြလူမှုကြီးကြပ်ဆိုင်ရာထင်မှတ်မှုတွေရှိနေကြောင်း Liberal အယူဆရှိသူတွေကသတင်းမှားတွေထုတ်လွှင့်နေတဲ့ကြားကပဲအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA လို့ခေါ်တဲ့အဲ့ဒီသဘောတူညီချက်ကိုမက္ကဆီကိုလွှတ်တော်က ပုံထုနယ်မှာထောက်ခံမဲ့114မဲကန့်ကွက်မဲ့၄မဲနဲ့တခဲနဲ့မဲခွဲအတည်ပြုပေးလိုက်ကြတာပါ။ကုန်သွယ်ရေးသဘောတူညီချက်ကိုအတည်ပြုလိုက်နိုင်တဲ့အတွက်မက္ဆီကိုသမ္မတအန်ဒရက်စ်မနွေလိုပက်စ်အိုဘရာဒိုကိုသမ္မတဒေါ်နယ်ထရမ့်ကကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးအမေရိကန်လွှတ်တော်ကလည်းအလားတူအတည်ပြုပေးဖို့အချိန်တန်ပြီလို့ Twitter လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။မြောက်အမေရိကတိုက်လွတ်လပ်သောကုန်သွယ်မှုသဘောတူညီချက် NAFTA နေရာမှာအစားထိုးမဲ့ဒီ USMCA သုံးနိုင်ငံသဘောတူညီချက်ကိုမက္ဆီကိုနိုင်ငံကပထမဆုံးအတည်ပြုပေးတာဖြစ်ပါတယ်
။နယူးဇီလန်နိုင်ငံမှာဒီ semi automatic လက်နက်တွေကိုရှင်းလင်းရေးအစီအစဉ်ဖြစ်တဲ့အစိုးရကပြည်သူတွေစီကနေလက်နက်ပြန်ဝယ်တဲ့အစီအစဉ်ကိုဒီကနေ့စတင်ပါတယ်။6လကြာမဲ့တနက်ပြန်ဝယ်မဲ့အစီအစဉ်ကြောင့်တားမြစ်ထားတဲ့လက်နက်အများအပြားလူလူကြားထဲမှာရှင်းသွားလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းရဲအရေးဆိုင်ရာဝန်ကြီး Stuart Nash ကပြောပါတယ်။Christchurch မြို့ကပလီနှစ်ခုမှာလူအများအများတေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်း semi automatic လက်နက်တွေအသုံးပြုမှုကိုပိတ်ပင်ထားတာပါလက်နက်တွေပြန်ဝယ်ပြီးဒီလက်နက်ပိုင်သူတွေကိုအရေးယူမှုကနေကင်းလွတ်ခွင့်ပေးတဲ့တခုတည်းသောရည်ရွယ်ချက်ကအန်ဒီရဲ့အများဆုံးလက်နက်တွေပြန့်နှံ့မှုကိုထိန်းချုပ်ဖို့ဖြစ်တယ်လို့ဝင်းဂျီနက်စ်ကပြောပါတယ်လူပေါင်း50တေဆုံးခဲ့တဲ့ပလီနှစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းတစ်လအကြာမှာပဲဒီစစ်သုံးပုံစံ semi automatic လက်နက်တွေနဲ့တိုက်ခိုက်ရေး rifle တနက်တွေကိုနိုင်ငံထဲမှာတားမြစ်ရေးဥပဒေကိုလွှတ်တော်မတ်တွေအတည်ပြုခဲ့ပါတယ်ဒါတွေမှာကကြီးစံအမြောက်အများပါတဲ့ခြေကတ်တွေတာမန်ရိုင်ဖယ်တွေကိုတိုက်ခိုက်ရေးရိုင်ဖယ်တွေလိုတလဆက်ပစ်နိုင်အောင်လုပ်ပေးတဲ့ကိရိယာတွေကိုလည်းတားမြစ်ခဲ့ပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9309တိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1509မှာပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီအမေရိကန်တန်ကကြာတာပရင်းတီညပိုင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကုန်ကူးမှုအစိုးဆုံးနိုင်ငံစီးနှင်းမှာထည့်သွင်းဖော်ပြထားပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့အနည်းဆုံးလှုပ်ဆောင်တဲ့စံနှုန်းစံထားတွေမပြည့်တဲ့အပြင်လူကုန်ကူးမှုတက်ဖြည့်ရေးတိုးတက်လာအောင်တိသာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့ထင်ရှားတဲ့ကြိုးပမ်းမှုတွေမတွေ့ပေမဲ့လို့လည်းလူကုန်ကူးသူတွေကိုအရေးယူတာတွေနဲ့လူကုန်ကူးမှုကာကွယ်ရေးအစီအစဉ်တွေကိုတော့ဆက်ပြီးဆောင်ရွက်နေတာတွေရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းလိမ်မိုင်းဆိုင်ရာလူကုန်ကူးမှုအပါအဝင်တခြားလူကုန်ကူးမှုတွေမှာအစိုးရနဲ့တမတော်အရာရှိတချို့တော်ဝတ်ပြီးပါဝင်ပတ်သက်တာတချို့ရှိတာကြောင့်လူကုန်ကူးသူတွေကိုအရေးယူတဲ့နေရာမှာလည်းအဟန့်အတားတွေဖြစ်နေတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နေဇတ်ဒေတာကစစ်ပွဲတွေကြောင့်ရိုဟင်ဂျာအပါအဝင်တခြားလူနည်းစုတိုင်းရင်းသားတွေအများအပြားဒုက္ခတွေဖြစ်နေပြီးသူတို့ဟာလူကုန်ကူးခံရမဲ့အန္တရာယ်တွေရင်ဆိုင်နေရတယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။မြန်မာစစ်တပ်အနေနဲ့လည်းကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသလိုစစ်ပွဲတွေအတွေ့အရတားတွေကိုအတင်းအဓမ္မခေါ်ယူလုပ်ကားပေးခိုင်းတာမျိုးလည်းရှိနေတယ်လို့ထောက်ပြထားပါတယ်။ဒီနေ့တခါထုတ်ပြန်တဲ့အမေရိကန်နိုင်ငံကြားရေးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာမနှစ် 2018 ခုနှစ်ကစလို့ TR3 အစိုးဆုံးနိုင်ငံစီးရင်ထဲမှာဖော်ပြခံရပါတယ်ခင
်ဗျမြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားမလုံလောက်တဲ့ပြဿနာကစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားခဲ့ပါတယ်နိုင်ငံတော်ကလျှက်စစ်မီလုံးဝမရတာနဲ့ရတချက်မရတချက်ဖြစ်နေတာကနိုင်ငံရဲ့စွန့်အင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေတယ်လို့2019ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာဖော်ပြထားတာပါလျှက်စစ်ဓာတ်အားလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့မြန်မာနိုင်ငံမှာဒီကဏ္ဍအတွက်နှစ်ဆတိုးမြင့်ရင်းနှီးမြှုပ်နှံမှုလိုသလိုစီမံကိန်းတွေကိုတုံးစမြန်မြန်အကောင့်ထဲပေါ်တင်တယ်လို့အကြံပြုထားပါတယ်။မီတာကားတွေကိုတိုးကောက်ဖို့လိုအပ်တယ်လို့လည်းအကြံပြုပါတယ်။လျှက်စစ်ဓာတ်အားပေးဝေတဲ့ကဏ္ဍအနေနဲ့လုပ်ငန်းလည်ပတ်ရေးလုံလောက်တဲ့ဝင်ငွေရရှိအောင်လို့ဓာတ်ကတိုးကောက်ဖို့လိုတယ်လို့ဆိုပါတယ်။လျှက်စစ်ဓာတ်အားသုံးစွဲမှုဟာ2030ခုနှစ်မတိုင်ခင်မှာပြန်ပြလိုအပ်ချက်က2017ရာခိုင်နှုန်းတိုးလာလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့လျှက်စစ်မီပေးဝေတဲ့ဝန်ဆောင်မှုတိုးတက်ဖို့အတွက်လျှက်စစ်ဓာတ်အားနဲ့ပတ်သက်တဲ့အခြေခံအခက်အခဲကိုဖြေရှင်းဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့2019ဇွန်လအတွက်စီးပွားရေးစောင့်ကြည့်အစဉ်ခံစာထဲမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာရန်ကုန်လိုမြို့ကြီးမှာတော့အလှည့်ကျမီးပေးစနစ်နဲ့လျှက်စစ်မီပေးနေရပါတယ်
။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်တံဖမ်းမြို့တွေကိုတရားမဝင်ခိုးဝင်လာတဲ့ရဟင်ဂျာမင်းကလေးရှိဦးကိုဖမ်းဆီးမိလိုက်ကြောင်းမီဇိုရမ်ရဲတပ်ဖွဲ့ကဗိုလ်ထုထဲမှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်လလောက်ကအလားတူခိုးဝင်လာတဲ့ရဟင်ဂျာအမျိုးသမီးရှိဦးကိုဖမ်းဆီးမိပြီးတဲ့နောက်မှာထပ်မံဖမ်းမိတာလည်းဖြစ်ပါတယ်။သူတို့ကိုလူမောင်ခိုကူးသူတွေကခေါ်လာတာလို့တန်တရားရှိခံထားရတဲ့အဲ့ဒီအမျိုးသမီးငယ်ရှိဦးကိုမြို့တော်အိုက်ဇောနဲ့ကီလိုမီတာ130အကွာ ဒရန့်လန်ကျွာမှာဖမ်းမိလိုက်တယ်လို့ဆိုပါတယ်အသက်15နှစ်ကနေ16နှစ်အကြာရှိတဲ့မိန်းကလေးငယ်တွေကိုလူမောင်ခုကူသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကနေဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံကတဆင့်တင်သွင်းလာတာလို့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့ April 23ရက်နေ့ကလည်းအသက်18ကနေ22နှစ်အကြာရိုဂျာအမျိုးသမီး10ဦးကိုမီဇိုရန်ပြည်နယ်နဲ့အာတန်ပြည်နယ်အကြားကရွာတရာမှာဖမ်းမိခဲ့ကြပါတယ
်ဖွံ့ဖြိုးပြီးနိုင်ငံတွေကအမှိုက်တွေအာရှကိုတင်ပို့နေတာတားမြစ်ရေးအာဆီယံခေါင်းဆောင်တွေကိုတောင်းဆိုဖို့အတွက်အာရှတလွားကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်ကုန်ကြမ်းအဖြစ်ပြန်သုံးနိုင်တယ်လို့ဆိုတဲ့ plastic တွေ electronic ပစ္စည်းဟောင်းတွေအရှိတောင်အာရှကိုတင်ပို့နေကြတဲ့အတွက်ဒီဒေတာဟာကမ္ဘာအမှိုက်ပုံကြီးလို့ဖြစ်နေပြီလို့လှုပ်ရှားသူတွေကပြောကြပါတယ်ရေရှည်တည်တံ့ရေးဘလို့တိုးမြင့်ပူပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဆီယံခေါင်းဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့တော်မှာ၄ရက်ကြာဆွေးနွေးနေကြတာပါကုန်ကြမ်းအဖြစ်ပြန်သုံးနိုင်မယ့်အမှိုက်တွေကိုတရုတ်နိုင်ငံကအရင်ကဝယ်ယူနေတာဖြစ်ပေမဲ့နိုင်ငံသားကအမှိုက်တွေကိုမဝယ်တော့ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ဒီအမှိုက်ကုန်တက်တာကြီးတွေဟာစီကံသိမ့်မတင်ကြတဲ့အရှိတောင်အာရှနိုင်ငံတချို့ရဲ့စိတ်ကန်းတွေမှာတောင်းတင်နေပါတယ်ဒါကြောင့်ဒီအမှိုက်တင်သွင်းမှုကိုအာဆီယံကတားမြစ်ဖို့လိုလားတယ်လို့ထိုင်းသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်တရုတ်နိုင်ငံပြီးရင်ကမ္ဘာပင်လယ်သဘုတ်တရားတွေကိုပလတ်စတစ်အမှိုက်နဲ့ညင်ညမ်းအောင်အလုပ်ဆုံးအင်ဒိုနီးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေအာဆီယံစည်းဝေးပွဲကိုတက်ရောက်နေကြပါတယ်
မဟာမိတ်နိုင်ငံအကြားဆက်ဆံရေးတိုးမြှင့်ဆောင်ရွက်နိုင်မှုရွေးတဲ့ခီးစဉ်စတင်ဖို့တရုတ်သမ္မတရှီကျင်းဖင်ဟာဒေသဆန္ဒရှင်ဒီကနေ့ညနေပိုင်းမှာပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယောင်ကိုရောက်သွားပါပြီဒီခီးစဉ်အတွင်းမြောက်ကိုရီးယားနဲ့အမေရိကန်အကြားလက်ရှိပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုကိစ္စတွေပါဆွေးနွေးကြဖို့ရှိနေပါတယ်နေ့ရက်ကြာမဲ့သမ္မတရှီရဲ့ခီးစဉ်ဟာတရုတ်ခေါင်းဆောင်တဦးအနေနဲ့ဆယ်လင်းနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ခီးစဉ်မစတင်ခင်မှာပဲကိုရီးယားကျွန်းဆွယ်ကိစ္စပြည်လဲရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့ကျုံ့ပတ်မှုတွေကိုချီးကျူးရေးသားထားတဲ့သမ္မတရှီရဲ့စာတမ်းတို့တစ်ခုကိုတရုတ်အစိုးရပိုင်းသတင်းစာနဲ့မြောက်ကိုရီးယားသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်ပထမဆုံးတော့ဒီ H1N1 ရာသီတုတ်ကွေးနဲ့ဆိုင်တဲ့သတင်းတွေကိုပြောပြချင်ပါတယ်ဒီမြန်မာနိုင်ငံမှာ AH1N1 အမျိုးအစားတုတ်ကွေးရောဂါပိုးကြောင့်သေဆုံးသူဦးရေ9ဦးထိရှိနေဖြစ်ပြီးတော့ရောဂါပိုးတွေ့ရှိထားသူ14ဦးရှိနေကြောင်းကျန်းမာရေးနဲ့အကသာဝန်ကြီးဌာနကပြုလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာကြေညာထားပါတယ်သေဆုံးသူတွေရောဂါပိုးရှိသူတွေရဲ့အတိုင်းအဝန်ပတ်ဝန်းကျင်တွေကိုလည်းကျန်းမာရေးဦးစီးဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတာဝန်ရှိသူတူက VOE ကိုပြောပါတယ်အပြည့်စုံကိုတော့ VOE သတင်းတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာတနေငယ်လုံးအတိုင်းတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာ AH1N1 PDM09 အမျိုးအစားရာသီတက်ခွေးရောဂါကြောင့်တေဆုံးသူလူနာပေါင်း9ဦးရှိပြီးရောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါလ
ေ H1N1 PDM09 တွေ့တဲ့လူနာကတမလို့14ဦးရှိပြီဖြစ်ပါတယ်အဲ့ဒီနဲ့ဇွန်လအပြင်မှာဖြစ်ပွားသူလူနာကတော့10ဦးဖြစ်တယ်အဲ့ဒီမှာရန်ကုန်တိုင်းဒေသကြီးက2ဦးသေဆုံးပြီးတော့စကိုင်းတိုင်းဒေသကြီးက2ဦးပေါ့ဒါစုစုပေါင်း5ဦးသေဆုံးခဲ့ပါတယ်ဒါအခုချိန်ဖြစ်ပါတယ်ဒီမှာ
လက်ရှိမှာတည်ဆုံသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိသားသူတွေရဲ့အိမ်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်တန်းတွေကလေ့လာစောင့်ကြည့်တာတွေနဲ့ကြိုတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမူဒေါက်တာ WWA ကအခုလိုပြောပါတယ
်ဒီပါ surveillance ကကျမတို့အချိန်ကျန်းမာရေးဝန်ထမ်းတွေဟာတည်ဆုံသူတွေနေထိုင်တဲ့အိမ်နဲ့ပတ်ဝန်းကျင်မှာဒီရာသီတုတ်ကွေးလက္ခဏာတွေရှိမရှိကိုစောင့်ကြည့်နေတာနောက်ရှိလို့ရင်ကျမတို့အဲ့ဒါကိုဉာဏ်ယူရဲဉာဏ်ယူပြီးလို့ရှိရင်ပြင်းထန်တဲ့လက္ခဏာတွေတွေ့ရဆိုလို့ရှိရင်တက္ကသိုလ်ကပြည်ုံစီရံတွေကိုအချိန်မီပြောကြားဖို့လို့အတွက်ကိုလုပ်တာလေ
စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းညီပြည်တော်နဲ့ရန်ကုန်တိုင်းတွေမှာယောဂပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လဲကျမရဲ့ဦးစီးဌာနကအသိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုင်းနာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမရဲ့ဦးစီးဌာနအသိပညာမြင့်တင်ဦးစီးဌာနကအခုလိုအသိပေးထားပါတယ
်သူယောဂပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူးတာတက်ရှူလမ်းကြောင်းကနေတဆင့်ကူးလို့ရှင်ဘလို့ထွက်မလဲဆိုနှာခြေလိုက်ရင်ချောင်းဆိုးလိုက်လို့ရှင်ဒီယောဂပိုးတွေကလေထဲကိုထွက်သွားတယ် ထွက်သွားပြီးနောက်တယောက်ကိုပြန်ပြီးတော့ကူတယ်အဲ့တော့နှာချေတဲ့ချောင်းဆိုးတဲ့လူကကိုယ့်ဟာသားကိုအုပ်ထားဖို့လိုသလိုကိုယ့်ဘေးမှာလာပြီးတော့နှာချေမယ်ချောင်းဆိုးမယ်ဆိုလို့ရှိရင်လည်းကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်ကိုတိတိကျကျအုပ်ထားဖို့လိုလိုပါတယ်နောက်ပြီးတော့ဒါတွေကဘတ်စကားမှာဆိုလို့ရှိရင်လည်းနှာချေလိုက်တယ်ပေါ့နော်ပြန်သွားတယ်တနေရာမှာသွားပြီးကင်လိုက်မိတယ်ဒီလက်ကနေပြီးတော့ယောဂပို့ကူးနိုင်တယ်ဒါကြောင့်မို့လို့လက်ကိုလည်းဒီဆက်ပြားရင်နဲ့ဆေးဖို့လိုလိုပါတယ
်ယောဂပို့ကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်နဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျန်းမာရေးဦးစီးဌာနကတိုက်တွန်းထားပါတယ် H1N1 ယောဂပို့နဲ့ပတ်သက်ပြီးဖြစ်လျက်ရှိတဲ့လက္ခဏာတွေကိုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာထွန်းနေကအခုလိုပြောပါတယ
်ကိုကနေထိုင်မကောင်းလို့ဆိုရင်တော့လူအများရှိတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ကျင်ဖို့ကိစ္စဒါလေးတွေကိုလုပ်ပေးဖို့လိုပါတယ်ဒီဟာကတော့ကျွန်တော်တို့တောက်လျှောက်စောင့်ကြည့်ကြည့်ရတဲ့ယောဂဖြစ်ပါတယ်နောက်တစ်ခုကတော့ဒါဒီ seasonal flu လို့ခေါ်တဲ့ရာသီတုပ်ကွေးပါကျွန်တော်တို့ဒါဒီဟိုဒီပုံမှန်တွေကိုတင်မှာပဲဖြစ်နေတာဆိုတော့ဒီတမျိုးတည်းမဟုတ်ပါဘူးတကယ်ဆိုရင်တော့တုပ်ကွေးယောဂဖြစ်စီတဲ့တခြားယောဂဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ် B မျိုးစားဆိုတဲ့ရှိပါဒါတွေပုံတော့တော့ဒီမှာပဲတုတ်ပေးနေတယ်လှည့်ပြီးတော့ဖြစ်ပေါ်နေတာပါကျွန်တော်စမ်းသပ်စစ်ဆေးတယ်မှာလေဒီတမျိုးတွေမကပါချန်တိုင်းလည်းကျွန်တော်တို့ပြေးထားရလည်းရှိပါတယ
်ကျန်းမာရေးဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေကလေးသူငယ်တွေနဲ့ယောဂပိုးအခန်းရှိသူတွေသာပိုးသတိထားဖို့အတိပေးထားတာပါတုတ်ကွေးယောဂဖြစ်ပွားနေတယ်လို့တန်လျာရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူကြဖို့ကိုလည်းပြည်သူလူထုကိုတိုက်တွန်းထားပါတယ်လက်ရှိအဖြစ်တော့ကျမရဲ့ဝန်ကြီးဌာနတနိုင်ငံလုံးအနေနဲ့ H1N1 တကွေယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တကွေယောဂပညာပေးလုပ်ငန်းတွေလုပ်နေသလိုစေယုံတွေကိုလည်း H1N1 ယောဂပိုကူတာဖို့ကျမ်းမာရေးအထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတဆင့်လူလူချင်းကူးစက်တာမှုနယ်စပ်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမ်းမာရေးဦးစတာကပြောပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းကိုပြောပြကြပါမယ်။အစိုးရရဲ့အမျိုးသားပြန်လည်တင့်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲဟာဒီကနေ့အထိနေရာမတက်မနိုင်သေးတာကြောင့်ကြန့်ကြာနေသလိုတချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပါတယ်။ဒီတိုက်ပွဲဟာတအောင်းပလောင်တပ်ဖွဲ့နဲ့အဓိကဖြစ်ပွားနေပြီးတော့ဒီလအတွင်းမှာပဲအနည်းဆုံးတိုက်ပွဲ10ကြိမ်ထက်မနည်းဖြစ်ခဲ့တယ်လို့တအောင်းပလောင်တပ်ဖွဲ့ဘက်ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့မြို့သားပြန်လည်တင့်ပြရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့ KIA ကချင် MNDAA ကိုကတ် TNLA တအန်းပလောင် AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ဆွေးနွေးပွဲဟာပြီးခဲ့တဲ့လနောက်ဆုံးပတ်ကတွေ့ဆုံဖို့ရထားခဲ့ပေမဲ့နေရာမတက်မတ်နိုင်တာကြောင့်အခုဆိုရင်တလနီးပါးကြာမြင့်လာပြီဖြစ်ပါတယ်နှစ်ဖက်တွေ့ဆုံနိုင်မဲ့အခြေအနေကိုဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကိုမေးမြန်းရမှာအခုလိုဖြေကြားပါတယ
်။နေရာအဆင်မပြေသေးဘူးအခုညနေနေသေးဖြစ်ပါခဲ့
။မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကမူဆယ်မြို့ကိုရွေးချယ်ထားပြီးအစိုးရဘက်ကရွေးချယ်တဲ့နေရာတွေကိုတော့လုံခြုံရေးအရလက်မခံနိုင်တာဖြစ်ပါတယ်။ဧပြီလ30ရက်နေ့နောက်ဆုံးဆွေးနွေးစဉ်မှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချိုးဆိုနိုင်ရေးကိုအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲကြန့်ကြာနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေခက်ဆီးစိတ်ပြန်ဖြစ်လာနေကြောင်း TNLA တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
တပ်မတော်ဖြစ်တယ်မင်းကလည်းတင်းနေကျတော့ဘယ်ရတော့မန္တလေးနဲ့မန္တူရနာမဖြစ်တယ်ဒီနေ့ကျတော့ဥက္ကဋ္ဌနဲ့ဘုလို့မအောင်စူးစီးရနေတော့အနာမဖြစ်တယ်ဒီလာထဲမှာဟာရှိနေလို့ရှိတိုင်းဒီကျလာဘုလားဆက်ကြလို့ရှိတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရသူတွေကိုဆက်သွယ်မေးမြန်းရမှာတော့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကိုခိုင်မျိုးနယ်ကအစိုးရတာဝန်ရှိသူတဦးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အပေါ်အခုလိုပြောပါတယ်
မနေ့ကတော့သူတို့အဲ့မှာနည်းနည်းလေးထိတွေ့မှုလေးအခဏလောက်ရှိခဲ့တယ်ခုနှစ်နာရီခွဲလောက်ကပေါ့အဲ့ဒါလောက်ပဲဒါပဲကျန်တာဘာမှတော့ထူးခြားမှုမရှိပ
ါပြီးခဲ့တဲ့တနင်္ဂနွေနေ့ကကိုခိုင်မြို့နယ်မော်ဟန်ချေးရွာအုပ်စုအတွင်းအစိုးရတပ်မတော်နဲ့ပလောင်တပ်ဖွဲ့ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရအနည်းကအမျိုးသမီးတက်ကြီးရွယ်အိုတွေနဲ့ကလေးငယ်200လောက်ဟာမော်ဟန်ချေးရွာကိုတိတ်ဆောင်နေကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက် UWSA NDAA မိုင်းလာ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC အစည်းအဝေးကိုပန်ဆန်းမြို့မှာကျင်းပခဲ့ကြောင်းနဲ့ဒီအစည်းအဝေးမှာအစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအကြား bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးကိုသဘောတူခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးဘူမူတိုက်အကြော်ကိုမေးမြန်းရမှာ
ဟုတ်ကဲ့ဒီဟာကတော့ကျွန်တော်ဆက်တော်မူရတဲ့ FBNCC ရဲ့ကော်မတီတွေလည်းရှိတယ်အာဒုက္ခမလာတူစကေးအခြေသူအမေကျွန်တော်ကျွန်တော်လည်းဟိုကကလုံးမတီးမတီးရဘူးလားလူနဲ့တရားဆက်တယ်လို့ရှင်ပူပစ
် FBNCC ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဝမိုင်းလာနဲ့ SSPP ရှမ်းအဖွဲ့တွေဟာအစိုးရနဲ့ bilateral call နှစ်ဖက်သဘောတူအပြည့်အစုံချုပ်ကိုချုပ်ဆိုထားပြီးဖြစ်ပါတယ် FBNCC မှာပါဝင်တဲ့အဖွဲ့9ဖွဲ့လုံးကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကတိုက်တွန်းတာတွေရှိနေပါတယ
်ဖီဝေသတင်းနောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အမေရိကန်နိုင်ငံကကျင်းတိုင်းသားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြကြပါမယ်။မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေပြောင်းချေချာနေထိုင်သူတွေထဲမှာကျင်းတိုင်းသားတွေလည်းအများစုပါဝင်ပါတယ်။ Maryland ပြည်နယ် Jessup မြို့မှာနေထိုင်သူမတ်ဂျီချင်မိတ်ဟာအမေရိကကိုရောက်ခါစမှာရရအလုပ်ကိုလုပ်ခဲ့ပေမဲ့အခုခါမှာတော့ကုန်းစုံဆိုင်လေးဖွင့်ပြီးတော့သူ့ရဲ့ American အိမ်မက်တွေအကောင့်ထဲပေါ်လာဖို့ကိုစူးစမ်းနေသူဖြစ်ပါတယ်။အခုလိုဈေးဆိုင်ဖွင့်နိုင်ဖို့အတွက်ဘလောက်စူးစမ်းရုံကန်ခဲ့ရလဲဆိုတာနဲ့ဒီကုန်းစုံဆိုင်လေးမှာဘာတွေရနိုင်လဲဆိုတာကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
2009ခုနှစ်မှာမတ်ကြည်ချင်းမိတ်ဟာချင်းပြည်နယ်ကနေအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့ရောက်ရှိခဲ့တာပါနယူးယောက်ပြည်နယ်ကမြို့လေးတစ်မြို့ကိုစတင်ရောက်ရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကရွှေပြောင်းချစ်ချသူဒုက္ခသည်တွေအတော်များများနေထိုင်တဲ့ဝါရှင်တန်ဒီစီအေရီယာကို2014ခုနှစ်မှာပြောင်းရွှေ့လာပြီးဈေးဆိုင်ဖွင့်ခဲ့တာပါဒီလိုဆိုင်ဖွင့်ပြီးတော့ကိုယ်ပိုင်လုပ်ငန်းထူထောင်တဲ့အခါမှာအတွေ့အကြုံလည်းမရှိတာကြောင့်အခက်အခဲတွေအများကြီးတွေ့ရပါတယ် Asian American ကုန်စုံဆိုင်ပိုင်ရှင်မတ်ကြည်ချင်းမိတ်ကအခုလိုပြောပါတယ
်ကိုကဆိုင်စားဖို့ဝဆန်တလောက်စုမယ်။ဥမာတသိန်းစုမယ်။အဲ့ဒီတသိန်းထဲမှာဘလောက်ကိုအိမ်အတွက်သုံးမယ်။ဘလောက်ဆိုင်ခန်းအတွက်သုံးမယ်။ဘလောက်ကိုပစ္စည်းဝယ်ဖို့အတွက်အဲ့လိုမျိုးစီစဉ်ထားတဲ့အထဲမှာကျွန်မတို့စဉ်းစားထားတဲ့ထဲမှာစည်ရင်းထဲမှာမပါတဲ့နေရာတစ်ခုဒီဆိုင်ခန်းမှာ3000လောက်ကုန်သွားတယ်။အဲ့ဒီမှာလည်းအခက်ကြုံတယ်။
ဒါပြင်ဈေးဆိုင်ဖွင့်ရမှာလိုင်စင်တွေယူရတာနဲ့ဆိုင်ကန်းဖွဲ့စည်းပုံကအစပုံဆွဲရမှာသက်ဆိုင်ရာကျွမ်းကျင်သူတွေကိုအလုပ်အပ်ရတာကြောင့်ဆိုင်ဖွင့်မှုအချိန်6လလောက်ယူရတဲ့အကြောင်းသူကပြောပါတယ်မေရီလန်ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာမြန်မာပြည်ကနေရွှေ့ပြောင်းအခြေချနေထိုင်သူခန့်မှန်းခြေတောင်ငနန်းနီးပါးအတွက်မြန်မာပစ္စည်းအစားအစာအလွယ်တကူဝယ်ယူခြင်းတွေအတွက်အဆင်ပြေစေဖို့အခုလိုဆိုင်ဖွင့်တာဖြစ်တယ်လို့ဆိုရတယ်လော်ရဲမျိုးကဈေးလာဝယ်သူဒေါ်ဒမ်ဟက်ကစ်ကန်က
ကိုစားချင်တာလည်းအဆုံရတယ်ပြင်ဆိုင်လာရတာလည်းပျော်တယ် location လည်းကောင်းတယ်ပြင်ကျွန်တော်တို့ပမာပြည်သားအချင်းချင်းလည်းပေါ့နော်ကျွန်တော်တို့တယောက်နဲ့တယောက်ပံ့ပိုးတာလည်းဖြစ်တာပေါ့နော
်ဒီဆိုင်မှာမြန်မာပြည်ကအစားအစာပြင်ရိုးရာအဝတ်အထည်တွေလည်းရောင်းပါတယ်ဘော်တီမိုးမျိုးကဈေးလာဝယ်သူကိုစုံတို့က
ကျွန်တော်ချင်းရရခွာတဲ့အဝတ်စားကြီးဟောပြမကျွန်တော်တို့ချင်းဝတ်စားကြီးနော်ရှိတယ်နော်အဲ့ဒါတွေကိုဝယ်တယ်ပြမဘာလဲအုတ်ထုတ်ရစချင်းအဝတ်စားကြီးဆိုကျွန်တော်ပူပြီးစိုက်တယ်အဲကျွန်တော်ချင်းဥစားဥစားဒီပေါ့နော်အဲဘောင်းမွေဒီမင်းကလေးစင်တော့စကတ်ဒီပေါ့နော်အဲအဲ့လိုမျိုး
မြန်မာနိုင်ငံကနေလိုချင်တာတွေကိုတက်ရိုက်မှယူရတာတဲ့အခုလိုဆိုင်မျိုးရှိနေတာကြောင့်အဆင်ပြေလာတယ်လို့ဈေးဝယ်သူတွေကပြောပါတယ်ဒီနေရာဟာဈေးဆိုင်ဆိုတာပြင်မြန်မာနိုင်ငံကနေရေမီကြားမှာရောက်နေတဲ့သူတွေစုစည်းနိုင်တဲ့နေရာတခုလည်းဖြစ်တာကြောင့်ဆိုင်ဖွင့်ရတာအသေးပေရှိလာကြောင်းမတ်ကြည်ချင်းမိတ်ကပြောပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်ကြာခင်မှာတော့အမေရိကန်နိုင်ငံကသူတွေဒီဒီဟာဒီအနာဂတ်မှာဆေးတွေဖန်တီးနိုင်ဖို့အတွက်ဂိမ်းကစားတဲ့သူတွေကိုဘယ်လိုလုပ်မျိုးတွေပေးနေလဲဆိုတဲ့သတင်းကိုပြောပြပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဒီကနေ့ခြားသရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့တန်လွန်ပေးနေပါတယ်။အခုတခါတော့အမေရိကန်ဘက်ကသတင်းပုတ်ကိုဆက်ပြီးတော့ပြောပြကြပါမယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်တက္ကသိုလ်ကသူတွေတီတွေဟာနာဂတ်စေဝါတွေဖန်တီးဖို့ဂိမ်းကစားတဲ့သူတွေကိုအလုပ်ပေးထားပါတယ်။ Follett ဆိုတဲ့ဂိမ်းဟာဂိမ်းကစားသူတွေအကြတယောက်နဲ့တယောက်ပရိုတင်းပုံစံအစ်တွေကိုဖန်တီးကြတာဖြစ်ပြီးတချို့ပုံစံတွေကအသက်တွေကယ်ဆယ်ဖို့ဖြစ်လာနိုင်ပါတယ်။Kevin Enoch ရဲ့သတင်းလော်ကိုတော့ကိုငင်းချမ်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Washington တက္ကသိုလ်ကစေတိတ်ပံသူတေတီတွေဖန်တီးထားတဲ့ဂိမ်းတစ်ခုဖြစ်ပါတယ်။ Folded လို့နာမည်ပေးထားပြီးတော့ရှုပ်ထွေးတဲ့ 3D ဗဟေသည့်ဂိမ်းလေးနဲ့တူပါတယ်။ Washington တက္ကသိုလ်က Brian Kopnik ကအခုလိုရှင်းပြပါတယ်။
Folded is a free online computer game that
Folded
anyone
can play. လူတိုင်းအခမဲ့ကစားနိုင်တဲ့ online computer game တစ်ခုဖြစ်ပါတယ်။ကစားတဲ့သူတွေကိုโปรตีนပုံစံလေးရအောင်ကျွန်တော်တို့တက္ကသိုလ်မှာသုံးတဲ့အစစ်မြင့် software ကိုသုံးပြီးတော့စက်ခိုင်းတာဖြစ်ပါတယ်
။ protein ဆိုတာ amino acid အစုအဝေးအရှည်ကြီးဖြစ်ပြီးတော့လူခန္ဓာကိုယ်ထဲမှာအရေးကြီးကိစ္စတော်တော်များများကိုလှုပ်ဆောင်ပေးတာပါ
။ proteins are extraordinary molecules.
protein ဟာအလွန်စွမ်းတဲ့ molecule တွေပါ။ပုံစံအတိအကျခောက်ထားလိုက်လို့ရပြီးအလွန်ရှုပ်ထွေးတာတွေကိုလုပ်နိုင်ပါတယ်။သဘာဝ protein တွေဟာ1 billion ပေါင်းများစွာစင်ကဲပြောင်းလဲလာကြတာပါ
။ဒါပေမဲ့ protein တွေမှားခောက်မိရင်တော့allergy လို့ဓာတ်မတည့်တာကအစ cystic fibrosis ရောဂါလို့အသက်ရှူရခက်ခဲတာတိဆက်ရောဂါလို့အုံနောက်နဲ့အာယုံကြောပျက်စီးတာတွေဖြစ်လာနိုင်ပါတယ်မျိုးရိုးဗီဇာနဲ့ဆိုင်တဲ့ရောဂါတွေကိုကုသဖို့အတွက် Washington တက္ကသိုလ်ဆေးသူတေသည် Brian Kopnik လို့ပညာရှင်တွေဟာ protein တွေကိုဘယ်လိုခောက်ရမလဲဆိုတာလေ့လာရတာပါဒါမျိုးအလုပ်ဟာ super computer ကြီးတွေအတွက်တောင်ခက်ခဲတာပါ
protein design is a very expensive
protein ပုံစံဒီဇိုင်းဖန်တီးတာဟာအရန်ကိုခြေပြန့်တဲ့စင်ခေါ်မှုကြီးပါ protein ဒီဇိုင်းပုံစံတွေရေးထွက်လို့မရအောင်ရှိပြီးတော့ကျွန်တော်ကွန်ပျူတာ algorithms ကအစိတ်ပိုင်းနည်းနည်းလေးပဲဖန်တီးနိုင်ပါတယ
်အဲ့ဒါကြောင့် Folded ဆိုတဲ့ game ကိုဖန်တီးခဲ့တာပါ game ကစားသူတွေကို protein တွေကိုခောက်ခိုင်းပြီးသူတို့အလုပ်တူတူလုပ်အောင်ဖန်တီးရတာပါခောက်တာကောင်းရင်အမှတ်တွေလည်းအများကြီးရပါတယ်ဝိုင်းရင်ကစားသူ Susan Klinefelter ဟာ protein ခောက်တဲ့နေရာမှာကွန်ပျူတာလိုပဲကျွမ်းကျင်ပါတယ်
I keep a list of
ကျမဒီဇိုင်းဖန်တီးခဲ့တဲ့ protein တွေအားလုံးကိုကျမတင်ထားပါတယ်။ဘာလို့လဲဆိုတော့အချိန်တိုင်းမှာမတူတာလေးတွေကိုစမ်းချင်ပြီးတူတာတွေကိုထပ်မလုပ်ချင်ပါဘူး။ protein ခောက်တာအစ်စ်ထွက်လာတာစမ်းသက်ချက်အစ်စ်တခုတည်တင်းထဲမှာပါလာတာနဲ့ကျမအလုပ်ထားတာများလားဆိုပြီးတော့ကြည့်မိပါတယ်
။ကစားသူတွေဟာကျွမ်းကျင်လာတဲ့အတွက်အခုအခါမှာသူတေတီတွေဟာကစားသူ 9,500 လောက်ကို HIV ပိုးကူးတာနိုင်တဲ့protein design မျိုးဖန်တီးပေးဖို့တောင်းဆိုထားပါတယ
် right now folded players are working on
အခုခါမှာတော့ folded ကစားသူတွေအနေနဲ့ကင်ဆာရောဂါကုသရောဂါဓမ္မမဟုတ်ရင်တခြားဆေးနဲ့ရောဂါကုတဲ့နေရာမှာသုံးနိုင်တဲ့ protein လေးတွေဖန်တီးဖို့လုပ်နေကြပါတယ
်ကစားခြင်းသူတွေအနေနဲ့ကတော့ internet မှာ fold.id ကိုရှာပြီး game ကို download လုပ်ကစားနိုင်ပါတယ်ခင်ဗျာ
ကြသည်ကင်ကအောင်ဆန်းတော်ရတဲဦးကြောင့်မှကျင်းပါတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်အောင်မှကျင်းပါတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။တို့ရရှိနေနေနဲ့ကျွန်တော်တို့ရဲ့တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA ကနေ့ခြားသောရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အကြခင်မှာတော့အစီအစဉ်ဒုတိယပိုင်းဖြစ်တဲ့ကျမကြီးကန္နဥအောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးတော့ဖို့ရှိပါတယ်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ20ရက်ခြားသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍဒီမှာတော့ပတ်စင်ချမကြီးကဏ္ဍဥအောင်ခင်ရဲ့မြမအေးသုံးသက်ချက်နဲ့အတူ
KBC ကနေနော်ရှန်ဒုက္ခဒေသကနော် IDP နဲ့ဒီနော်ရရှိရောပြောအရေးခါဖြတ်လိုက်တဲ့အချိန်မှာကြက်အများစု
အကြောင်းကိုတော့ပတ်စင်တိုင်းရင်သတင်းလောက်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီတဲကမှချမကြီးကဏ္ဍကိုပထမဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ချမကြီးကဏ္ဍမှာတော့အာဂဇာနဲ့ရုတ်တရက်တည်ဆုံးခြင်းအပိုင်းတစ်ကိုတင်ပြပေးသွားမှာပါ။အောက်စားလောက်တာကြောင့်ရုတ်တရက်သေးဆုံးစေနိုင်တဲ့အခြေအနေတွေရှိနေပြီးတော့အခုလိုမဖြစ်အောင်ကြိုးတင်ကာကွယ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်။ဘယ်လိုအခြေအနေတွေကြောင့်အခုလိုသေဆုံးတဲ့အထိဖြစ်ရပြီးဘယ်လိုကြိုးတင်ကာကွယ်နိုင်ပါသလဲ။ဒီကြောင့်လည်းပတ်သက်ပြီးတော့အရေးပေါ်အထူးကူနဲ့ရန်ကုန်စေယုံကြီးအရေးပေါ်ဌာနကပမောက်ခဌာနမှူးဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါရယ်ခင်ဗျာ။
โอเคยีบอทุกุเสี่ยวินจีดร.มมออูครับเนี่ยเราดิอากาซาลุฏตาจองดิเตซู้มุရှိတယ်နေထားကမြန်မာနိုင်ငံမှာဘလို့အနေထားတွေရှိလဲဆရာကြီ
းအဲအာကာဘာလုတ်တယ်ဆိုတာကဒီလိုကျမကြီးအတွက်ဒီလိုကောင်းနေတာတခုပဲအာကာဘာလုတ်လို့ဒီသုံးမှုတွေဖြစ်ရတယ်ဆိုတာလည်းပဲအာကာဘာမလုတ်ဘူးသူကျမကြီးအချီဒီချက်စစ်မှုမရှိတဲ့အတွက်ကြောင့်ဒီလိုဒီသုံးမှုတွေရှိတာเนาะဒီမှာနေအတွက်ကတော့အာကာဘာကြောင့်သိုံခြေကနေလာရောက်ကြတာတဲ့လူတွေထဲမှာတော့အထူးသဖြင့်တော့ခိတိုက်တန်အောင်ကြောင့်ပြီးဆုံးသွားတဲ့လူမျိုးတွေလည်းအားသဘာကြောင့်ဖြစ်တာပေါ့နော်။အဲဒီမျိုးကတော့ဒီနှလုံးရောဂါကြောင့်ပြီးဆုံးသွားတဲ့လူမျိုးတွေအမျိုးရကပိုများတာပေါ့။ဒါပေမဲ့နှလုံးရောဂါကြောင့်ပြီးဆုံးတဲ့လူမျိုးတွေကဆေးရုံကြောင့်ဖြစ်ပြီးအများကြီးအသက်ရှင်နေတော့မရှိဘူး။အသက်ရှင်မှုချက်နေတာပေါ့နော်။ဘာလို့လဲဆိုတော့ဆော့ဖော်စီဒီအားသဘာပြုလုပ်တဲ့နေရာမှာတွေကဒီကူပတ်မှုကောင်းရင်အသက်ရှင်လို့များနိုင်နေဆိုတော့အဲ့ဒါကိုလေဒီလိုလိုဘုဒ္ဓရာဇီ
ဖြစ်ဟုတ်ကဲ့ဆရာရင်အခုဒီနှလုံးနဲ့ပတ်သက်ပြီးတော့ဗောနော်ဒီအာကစားလုံရင်တည်ဆုံးရတဲ့အနေထားမှာဆေးရုံကိုရောက်တာနောက်ကျတာကြောင့်ကောပါလားဆရာရင်ခုနကအရေးပေါ်ပြည့်စုံကူတာမှုမလုံနိုင်တဲ့အပြင်လေ
အထူးသဖြင့်တော့ကျင်းထန်တဲ့အာကစားတစ်ခုကိုလုတာဗောနော်ဘောလုံးကန်နာတို့မာရသွန်ပြေးတာတို့ကြေးလွားတာတို့ဘောလီဘောကစားတာတို့ဒီလိုကျင်းထန်တဲ့အာကစားတစ်ခုကိုလုရင်းလေအများအဖြစ်နှလုံးထိကြိုက်ပြီးတော့ရုပ်ရည်နှလုံးကိုရပ်သွားတဲ့အခြေအနေမျိုးရှိရနော်အဲ့လိုချင်းမျိုးတွေမှာရေပေါ်ပြည့်စုံသွားမှုတွေကိုအာဘာကုန်းထဲမှာသာသိနေဆိုရင်တော့လူတွေကဟိုဒီတရားဆေးကိုအချိန်မီရောက်လာမယ်ဆိုတော့အဲ့တော့သူကဘာကြောင့်ပြည့်စုံမှုတွေဖြစ်ရလဲဆိုတော့နှစ်မျိုးရှိဒီမက်တစ်ကတော့ဒီအာဘာမှာအတူတူတွဲပြီးတော့ကစားနေတဲ့အာဘာသမားတွေပိုကြည့်တဲ့တည်ရနေပြီးတော့ဒီလိုရေပေါ်နှလုံးကိုရက်တဲ့အခြေအနေကိုအသက်ကြီးပြည့်စုံကပေးနိုင်တဲ့နည်းလမ်းတွေကိုမတတ်ပါဘူးနော်။ဒါမှမဟုတ်လည်းပဲပြည့်စုံကတဲ့နည်းလမ်းတွေနောက်ကျနေကြတဲ့ချက်အခုကျကတော့ဒီအခင်းဖြစ်ပေါ်တဲ့အာဂဇာကွင်းနဲ့ဆေးရုံရဲ့ရေပေါ်ဌာနတွေရဲ့ကွာဝေးရလည်းတော်တော်စကားပြောသူတစ်ခေတ်တော့အခုဒီလိုဗမာပြည်မှာဆိုရင်ဒီနေ့ကဟိုတရုတ်ဆောင်မြင်းတွေဘလုံးကန်ရဲ့နဲ့ဖြစ်တဲ့အခြေအနေမျိုးဆိုရင်အဲဒီပတ်ဝန်းကျင်မှာရှိနေတဲ့လူတွေကတော့ဒီမျိုးလုံးခုံနာရက်သွားတော့ရေပေါ်ပြည်သူတွေကလည်းနည်းနဲ့တတ်တော့ပြည်သူတွေနဲ့ကျုပ်ဆေးကန်းကိုရောက်ဖို့ကနည်းနည်းချိန်ကြာသွားတဲ့သဘောရှိတယ်ဗောနော်ဒီအခြေအနေနဲ့ချက်ချောင်းအများအပြားအဂရဏမကြီးကသိယုံကြည်အသက်ရှင်နေမှရှိတာတကယ်လို့ဒါရေပေါ်ပြည်သူ့ကုသမှုကိုကရတာကုန်းထဲမှာလည်းလုပ်နိုင်တယ်မိဆုံးရေပေါ်ဌာနကိုလည်းလင်းလျင်ကြအောင်သွားနိုင်တယ်ဒါမှမဟုတ်လေဒီလိုလုပ်လို့ရတာကိုပြည်သူ့ကုသမှုကိုကျေပြနိုင်တဲ့စက္ကရာတွေအဂရဏကုန်းမှာ ဆင်းလို့ရှိနေမယ်ဆိုရင်ဒါမျိုးတွေကြောင့်တော့တက်ရှင်မှုချန်စ်ကပိုများ
ဟုတ်ကဲ့ဆရာကြီးဒီရေဝတ်ပြည်စုကူတာမှုအပိုင်းနဲ့ဒီဆက်ရုံအမြရောက်နိုင်မှုပေါ့နော်နောက်ပိုင်းမှာတော့ဒီဆက်တွေပါသုံးနိုင်တဲ့အတွက်ဆရာကြီးအခုလို့ထစ်လာတဲ့ခါမှာခုနရေဝတ်ပြည်စုကူတာရှိတယ်လို့ဒီမဖြစ်ခင်မှာရောကြိုတင်ကာဝယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာကြီ
းကဲလို့သူကအကစားဆိုတာကဆိုကျမကြီးရေကလုတာပေါ့နော်ဒါပေမဲ့ကိုယ့်ရဲ့ကျမကြီးအခြေအနေတော့အကစားမလုပ်ခင်စစ်တင်တာပေါ့အကစားလည်းသူကနှမျိုးရှိတယ်ကျင်ပြန်ရတဲ့အကစားနဲ့ကိုယ့်ရဲ့ကျန်းမာရေးအတွက်လုပ်တဲ့အကစားပေါ့နော်သူတို့ပြတော့ဒီလိုချက်ချင်းနှလုံးကိုရက်လာအောင်ပြင်ထန်တဲ့ခြေနေမျိုးကတော့အများဖြင့်ရှင်ပြန်ပြီးတော့ကစားတဲ့အကစားတွေမှာပုံပြီးတော့ဖြစ်တယ်သူတို့ကကစားနေရင်ဖြစ်လာတဲ့ရောဂါလက္ခဏာအခြေအနေသူတို့သတိမထားနိုင်ဒါမှမဟုတ်သတိထားမိရင်တော့မှအမှမဖြစ်တော့ပါဘူးဆိုပြီးတော့ဆက်ကစားဒီလိုခြေနေမျိုးတွေရှိတော့အဲ့ဒီရှင်ပြန်တဲ့အကစားတွေမှာဒီကြီးကပုံပြီးဖြစ်နေတာပေါ့ဒီတော့အကနာကိုတခုခုတော့မအကနာတခုခုကိုလုပ်တော့မယ်ဆိုရင်မလုပ်ခင်မှာကိုယ့်ရဲ့ကျန်းမာရေးအခြေအနေကိုချက်ချက်တော့မယ်ကိုရှိမှာကိုရိုးရောဂါရှိသလားပေါ့အခုဒီကိကိုရိုးရလည်းပဲအကနာသမားတွေမှာဆိုတော့ stroke ဒီဖြတ်တဲ့အမျိုးဒါမျိုးတွေဖြစ်နိုင်တယ်ပေါ့ကိုယ့်ရဲ့နှလုံးနဲ့ပတ်သက်တဲ့အရာတွေကို ECG လိုက်ကြည့်ပြီးတော့စမ်းသပ်တာလို့ဒါမှမဟုတ်ကျွန်တော် stress ECG ဆိုတာရှိတယ်ဆက်ပေါ်ကိုပြေးပြီးတော့ ECG အရင်စမ်းသပ်တာဒါမျိုးတွေစမ်းသပ်ဖို့လုပ်တယ်နောက်ကိုယ့်ရဲ့တခြားစိတ်ကြောရောဂါတွေတခြားဒီအဆုတ်နဲ့ပတ်သက်တဲ့ရောဂါတွေကျွန်တော်တားရယူနေတဲ့တက်တယ်ရယ်ဒါတွေကိုဒီလိုစစ်သေးတယ်စစ်သေးလို့ပြောင်းဝနေပြီးတော့အကစားလုပ်ဖို့အတွက်ပြင်လဲဆိုတဲ့အချိန်ကျမှလုပ်ဖို့ပြင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကြိုတင်ကာကွယ်နိုင်တဲ့အနေအထားရောရှိသေးလားဆရာကြီး
ဟိုပထမကျင်းစစ်သေးတဲ့အခါမှာကျွန်တော်တို့ကအပြေကြရင်လဲတွေ့ကြမှာတွေ့ချို့ယောဂါတွေကကျတော့ချက်ချင်းလက္ခဏာမပြသေးတဲ့အချိန်မျိုးမှာကျမနေတယ်လို့ပဲသူကထွက်တယ်အဲ့လိုအချိန်မျိုးတွေမှာကိုယ့်ရဲ့အကစားပြုလုပ်နေရင်းနဲ့ဖြစ်ပေါ်လာတဲ့ယောဂါလက္ခဏာတွေလည်းသတိပြုရမယ်နော်သူတို့ကျွန်တော်ရှင်ဘအောင်တာတို့တာမန်တဲ့ပုံပြီးတော့မောတာတို့ဒါမှမဟုတ်လည်းကောင်းတော့မှမူဝေမိုက်ကလေးဖြစ်တယ်ဒီလိုအခြေအနေတွေရောက်လာရင်တကယ်တော့ပြည်နယ်နဲ့အာရဗာမျိုးတွေဆိုရင်ဒီဥစ္စာကိုကျွန်တော်တို့ချက်ချင်းရက်ပြတ်ပြီးတော့ကျွန်တော်တို့အနာယူကြည့်ပြန်ကတ်တာမှုရှိမရှိကြည့်တကယ်လို့မရှိဘူးဆိုရင်မိစ္ဆာရဆေးဦးစည်းကံကိုအများကြီးတော့ရောဂါလက္ခဏာပေါ်လာနဲ့ကိုယ်နဲ့ကစားနေတဲ့လူတွေအတိပေးတဲ့အဲ့ဒီအချိန်မှာဒါယူကြီးရှိတဲ့ပွဲဖြစ်ခြင်းတို့မကိုယ့်အကူပဲသူဖြစ်ချင်းနဲ့ပဲကြည့်ရက်ပြီးတော့ကျွန်တော်ဒီစီမှုဆက်ပြီးပြည်လို့တယ်။ရေစာကိုဆက်ပြီးတော့အကလာကိုပြီးအောင်ဆက်ကစားမယ်လို့ကိုဒီမန်းသားရဲ့ဘလောက်လမ်းလျှောက်မယ်ဘလောက်ကြည့်ဒါတွေကိုဆက်ပြီးမယ်လို့အဲ့အမျိုးလုပ်တင်ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ထပ်ရောကြိုတင်ကာကွယ်နိုင်ဖို့ဘာတွေလုပ်ထားတယ်လဲဆရာ
။အကလာပွဲမှာအကလာသမားတယောက်နေနဲ့ဝင်ပါမယ်ဆိုရင်တော့ကိုနဲ့တင်းတင်းမြတ်တာတဲ့အခါရတယ်စားတော့တာလို့သူတို့ကတော့အကလာလုပ်တဲ့အခါမှာဆုံးရှုံးမှုများတာရေကနဲ့စစ်တူတက်စားတယ်ပေါ့နော်။အဲ့ဒီဟာတွေကိုဆုံးရှုံးမှုမရှိအောင်ဒါမှမဟုတ်ရင်လည်းဒီလိုဆုံးရှုံးမှုရှိခဲ့တယ်ပဲချစ်ချစ်ပြန်ချိနေတာဒါလည်းလုပ်ကင်တယ်။အခုမျိုးကတော့ဒီလိုအကစားမှဝင်ရောက်လုပ်နေတဲ့လူတယောက်ကမစလိတောက်တာလို့ရက်တောက်တာလို့ဒီလိုမျိုးတမိုင်းနဲ့ညစ်တဲ့အစားအသောက်ကြီးစားတာလို့ဒါမျိုးတစ်ပုံမျိုးတွေတော့ဘယ်လိုသိမှာလဲ။မတမျိုးတော့တကယ်လို့များကိုယ့်ကိုဆရာဝန်ကတောက်ခိုင်းတဲ့စီးလူပုံမှန်တောက်ရမယ့်စီးလူရှိခဲ့ရင်လည်းဒါတော့မမေ့ရအောင်အကစားပြုလုပ်ကံကြီးမမေ့ရအောင်ဒီစီချက်ကြာပုံမှန်ဘယူးဆိုင်ပြီးတောက်တင်နေပါနော်။ဒီလိုပဲအားလုံးအတမျိုးကိုလုပ်နေတယ်ဆိုရင်ဆရာဝန်နဲ့ပုံမှန်ပေါ့နောက်တစ်ခါဆိုဒုလတစ်ခါသုံးလတစ်ခါဆိုသုံးလတစ်ခါပုံမှန်ကိုယ့်ရဲ့ချက်မှတ်ရေးချင်းချင်းချက်ကလုပ်တယ်အဲ့ဒါတွေလုပ်ပြီးတဲ့အချိန်မှာမှဟိုအားလုံးအနည်းငယ်နည်းမှာကိုယ်တတိုင်းမမဲ့နဲ့ဒီနည်းနဲ့ဒီကိစ္စမျိုးလုပ်ပြတာပေါ့မဟုတ်ဆိုရင်ကျွန်တော်ပြောသလိုမမျော်လင့်မဲနဲ့ဖြစ်တာပေါ့အများကြီးတော့အားလုံးသမားတွေရဲ့ဒီဆုံးမောဒုတိယဆွဲအများကြီးဖြစ်နေရှိဒီကြည့်ရချက်တဲ့အချိန်မျိုးတော်များများလည်းနှလုံးထဲကပတ်သက်တဲ့ပုံရှိတယ်။ဒါကြောင့်အဲဒီကျိုးရင်းစစ်သေးတဲ့ဟာလေးတွေလုပ်ပြီးမှအာဂဒါစကူဆက်ပြီးမှလုပ်နေတယ်လို့ကျန်ပြီ
းဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကွန်မန်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။တိုင်းရင်းသတင်းစီစဉ်ကုန်ချာကမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအရင်ထုတ်လွှင့်ပေးမှာပါ။ကောမာသတင်းလက်မှုကျင်းမြောင်းလာတာကိုအစင်ခံစားတွေမှာဖော်ပြကြပါတယ်။နိုင်ငံတချို့မှာဆိုရင်အာနာရှင်အစိုးရတွေကသတင်းသမားကိုရန်သူလိုသဘောထားပြီးတိုက်ခိုက်တာမျိုးတွေတောင်ရှိပါတယ်။ဒီကြောင့်ကိုတော့ဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။သတင်းသမားရဲ့ပထမဆုံးအလုပ်ဟာသတင်းနဲ့ဆိုင်တဲ့အချက်အလက်ကိုရှာဖွေဖို့ဖြစ်ပါတယ်။နောက်တော့ရထားတဲ့သတင်းအချက်လက်မှန်မှန်သိနိုင်မှုအထောက်အထားရှာရပါတယ်။ဒါပေမဲ့မြန်မာအပါဝင်နိုင်ငံအချို့မှာတော့ဒါဟာအန်ဒီယမကင်းတဲ့အလုပ်လို့ဖြစ်နေပါသေးတယ်။ထောင်ချခံရတဲ့ရိုက်တာသတင်းတော့ဝါလုံးနဲ့ကြော်စိုးဦးတို့အမှုဟာ အလုံးအထည်ကြပါလေသူတို့ကိုလွတ်ပေးဖို့အပြည်ပြည်ဆိုင်ရာကတောင်းဆိုပြီးပိုလစ်သားစုချင်းမြင့်တော်မှလွတ်ပေးလိုက်ပါတယ်မြန်မာပြည်ကသတင်းမီဒီယာအခြေအနေကိုမိမောင်းထိုးပြလိုက်တဲ့သဘောဖြစ်ပါတယ်တောင်းဆဆုကြီးနဲ့တွေ့ဆုံစဉ်ဝါလုံးနဲ့ကျော်စိုးဦးတို့အမှုကိုတင်ပြခဲ့တယ်လို့အဲ့ဒီတုန်းကဗြိတိန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဂျယ်ရမီဟန်ကပြောပါတယ်ဒီမိုကရေစီနိုင်ငံမှာလိုအပ်တဲ့သတင်းလွတ်လပ်မှုအတွက်အပြည်ပြည်ဆိုင်ရာက NLD အစိုးရကိုဝိုင်းဝန်းပြားပြရတဲ့သဘောပါပဲဒါပေမဲ့သူတို့လိုနိုင်ငံတကာအခုအညီမရတဲ့သတင်းသမား40ကျော်ရှိတယ်လို့အတန်အဖွဲ့ကဆိုပါတယ်စစ်တပ်မကြိုက်တဲ့သတင်းကိုဖော်ပြရင်အေးအေးယူခံရမယ့်သဘောပါပဲ NLD အစိုးရလက်ထက်နိုင်ငံရေးအကျဉ်းသား300ကျော်ရှိနေတာကိုလည်းထောက်ပြနေကြပါသည
်အမေရိကန်အခြေစိုက် Freedom House ကထုတ်တဲ့2019လွတ်လပ်မှုအညွှန်းကိန်းမှာတော့မြန်မာပြည်ကိုအ ਨੇ အကျဉ်လွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်စာပေစီစီရေးဌာနကိုဖျက်သိမ်းလိုက်ပေမဲ့လက်ရှိဥပဒေတွေကိုတုံးပြီးအရေးယူနေတဲ့အတွက်ဖြစ်ရမှန်ကိုသတင်းသမားတွေကလွတ်လပ်စွာမဖော်ပြနိုင်ပဲဖြစ်နေပါတယ်တက္ကသိုလ်ကျောင်းတွေမှာလွတ်လပ်မှုဆိုတာမရှိသလောက်ဖြစ်နေပါတယ်ပညာရေးစရိတ်တိုးမြင့်ဖို့ရတနာဘုံတက္ကသိုလ်မှာဆန္ဒပြကြတဲ့ကျောင်းသား14ဦးကျောင်းထုတ်ခံရပါတယ်ခွင့်ပြုချက်မရပဲဆန္ဒပြရင်16လအထိကြာသွားနိုင်ပါတယ်ခွင့်ပြုချက်တောင်းစရာမလိုဘူးဆိုပေမဲ့သက်ဆိုင်ရာအာဏာပိုင်ကို48နာရီကြိုတင်အကြောင်းကြားရတာဟာခွင့်ပြုချက်တောင်းရတဲ့သဘောဖြစ်နေပါတယ်ရန်ကုန်မြို့နယ်ရက်ွက်ဆက်တစ်ခုမှာ2019နိုဝင်ဘာကစပြီးဆန္ဒပြခွင့်ပိတ်ပင်ထားပါတယ်စစ်ဆန့်ကျင်ရေးဆန္ဒပြသူ49ဦးထိန်းသိမ်းခံရပါတယ
်ပြင်းထန်အခြေစိုက်နေစည်းမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2019စာနယ်ဇင်းလွတ်လပ်မှုအညွန် Press Freedom Index မှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်မှုအခြေအနေကိုစီစစ်ထားပါတယ်သတင်းလွတ်လပ်မှုအရှိဆုံးကနော်ဝေးနိုင်ငံဖြစ်ပြီးဖင်လန်ကဒုတိယဆွီဒင်ကတတိယဖြစ်ပါတယ်အင်္ဂလန်ဟာအဆင့်33မှာရှိပြီးအမေရိကန်ဟာအဆင့်48မှာရောက်နေတာမို့ဂါနာနိုင်ငံ29နဲ့တောင်အာဖရိကနိုင်ငံ31လောက်တောင်းသတင်းလွတ်လပ်မှုမရှိတာကိုဖော်ပြနေပါတယ်မြန်မာကတော့အဆင့်138မှာရောက်နေလို့မြန်မာရဲ့ညံ့တာ42နိုင်ငံပဲရှိပါသေး။အာရှမှာသတင်းလွတ်လပ်မှုအစိတ်3ဆုံးကတရုတ်နဲ့မြောက်ကိုရီးယားဖြစ်ပါသေး
။ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook မှာသတင်းတူသတင်းမှားတွေတင်တာကြောင့်မီဒီယာကိုယုံကြည်မှုနည်းလာချိန်မှာအစိုးရတွေကလည်းသူတို့အားနည်းချက်ကိုဝေဖန်လာမှစိုးရိမ်နေတဲ့အတွက်သတင်းတောက်တွေကိုဖိနှိပ်နေပုံကို BBC အငင်းစားဒေါ်တင်ထားဆွေကသူ့ Facebook မှာအကျဲတဝင့်ရေးသားထားပါတယ်။တည်င်းယူရမှာအန်ဒီရဲ့အမျိုးမျိုးရင်ဆိုင်ရပုံကိုလန်ဒန်မှာကျင်းပတဲ့မီဒီယာဆိုင်ရာဟောပြောပွဲအတော်များများမှာဆွေးနွေးကြတယ်လို့ဆိုပါတယ်။ Saudi Arabia နဲ့ Iran တို့နိုင်ငံတွေမှာအစိုးရကသတင်းသမားကိုရန်သူလို့သဘောထားပြီးတိုက်ခိုက်တာမျိုးတွေလှုပ်လာပါတယ်။ Iran အစိုးရဟာ Iran 3 Persian ဘာသာစကားနဲ့အတန်လွှင့်နေတဲ့ BBC အမှုတမ်းတွေကိုပါချင်းချောက်လာတဲ့အတွက်လန်ဒန်မှာတော့ရဲအဆောင်အရှောင်းနဲ့နေနေရတယ်လို့ဆိုပါတယ
်မြန်မာအစိုးရဟာဆော်ဒီနဲ့အီရန်အစိုးရတွေလောက်မစိုးဘူးလို့ပြောနိုင်ပါတယ်စာနယ်ဇင်းလွတ်လပ်မှုအညွှန်းမှာအီရန်ကအဆင့်190ဆော်ဒီက192မှာရှိပါတယ်စာနယ်ဇင်းလွတ်လပ်မှုအနည်းအချင်းရှိတဲ့အာဆီယံ10နိုင်ငံမှာ6နိုင်ငံကမြန်မာတဲ့တာပြီး9နိုင်ငံကမြန်မာတဲ့ညံ့ပါတယ်အဆင့်123ရတဲ့မလေးရှားဟာအာဆီယံမှာပထမဖြစ်ပြီး124ဆင့်ရတဲ့အင်ဒိုနီးရှားကဒုတိယဖြစ်ပါတယ်။ဖိလစ်ပိုင်ကတတိယ၊ထိုင်းကသတုတ္တ၊မြန်မာကပြင်စမဖြစ်ပါတယ်။မြန်မာအောက်မှာကမ္ဘောဒီးယား၊စင်ကာပူ၊ဘရူနိုင်း၊လာအိုနဲ့ဗီယက်နမ်တို့ရှိနေကြပါလေ။သတင်းလွတ်လပ်မှုအတွက်ကမ္ဘာသတင်းစာအသင်းတီတောင်းထားတာ82နှစ်ရှိနေပါပြီ။စာနယ်ဇင်း2000လိပါကိုကိုစားပြုတဲ့အသင်းကြီးဖြစ်ပါတယ်။ဒီအသင်းကြီးထဲမှာကမ္ဘာ Editor Forum ဆိုတဲ့အဖွဲ့ကိုတည်ထောင်တာအနှစ်20ရှိနေပါပြီ။လွန်ခဲ့တဲ့မေလကတော့ဥရောပအခြေစိုက်ကမ္ဘာ Editor Forum ရဲ့အာရှဌာနခွဲကိုစင်ကာပူမှာဖွင့်လှစ်လိုက်ပါတယ်။အာရှသတင်းဌာန15ခုပါဝင်ပြီးစာနယ်ဇင်းအရေးကိုဆောင်ရွက်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့ကမ္ဘာ Editor Forum ရဲ့နှစ်စဉ်ရေးကတော့ဒေါ်လာ800ကျော်ဖြစ်နေပါတယ်ခင်ဗျာ
မြမရေ30ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်။တော်ရရှင်နေနဲ့ viewer များပိုင်းကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို viewer internet ဆောင်ရွက်နာမှာအလွယ်တကူပြန်လည်ဖတ်ယူနားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.viewernews.com ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ဒီကြာသပတေးညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကတော့ထိုင်းခြေစိုက်တိုင်းရင်းသတင်းလောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြမအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအနီးအနားကျေးရွာသားတွေနေရဲစွန့်ခွာနေကြရပါတယ်။မွန်ပြည်နယ်ဝင်းကြီးချုံနယ်ဝင်းကြီးတူဦးကိုစီစစ်အရေးယူပေးဖို့မွန်ပြည်နယ်လူမှုအဖွဲ့အစည်းတွေကလည်းအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံကိုတိုင်ကြားထားတယ်ဆိုတာနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက် UPDJC အတွင်းရေးမှူးအဖွဲ့ရဲ့ဆွေးနွေးပွဲအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြတ်မြို့နယ်တာစီနဲ့ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဇွန်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွာဆုံတာစီနဲ့ရွှေကျင်ကျေးရွာသားတွေနေရကနေစွန့်ခွာပြီးတခြားကျေးရွာတွေမှာခိုလုံနေကြရပါတယ်ခွာဆုံကျေးရွာကချင်းအမျိုးသားတွေကတော့ငတားချင်းကျေးရွာမှာခိုလုံနေကြပြီးရွှေကျင်နဲ့တာစီကျေးရွာသား113ဦးကတော့မင်းဖူးကျေးရွာဘုံတော်ကြီးကျောင်းမှာခိုလုံနေကြရပါတယ်။အိုပြင်ထောင်ရွာမှာတော့တရားခန့်ခိုလုံနေကြသလိုကန်စိတ်ကျေးရွာမှာလည်းတချို့ခိုလုံနေရတယ်လို့အရက်ခလူငယ်ကွန်ရက်ကတာဝန်ရှိသူတဦးကပြောပါတယ်။ဒီလအစောပိုင်းကစပြီးမင်းပြန်းမြို့နယ်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးဇွန်လ3ရက်နေ့ကဒုက္ခသည်တွေခိုလုံနေတဲ့စပထာဘုံတော်ကြီးကျောင်းမှာလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့တဲ့အတွက်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကမင်းပြားကျောက်တော်မြတ်ဦးဘူးဒီတောင်အပါအဝင်တိုက်ပွဲဖြစ်ပွားရာမြို့နယ်တွေမှာစစ်ပြေးဒုက္ခတွေအဖြစ်နေရကနေစွန့်ခွာနေရသူပေါင်း 4,600 ကျော်ရှိနေပြီဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့စီးရင်တွေထဲမှာဖော်ပြထားပါတယ်
။မွန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတူတို့ကိုစီစစ်ရေးယူပေးဖို့အကတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ရုံးရန်ကုန်ရုံးခွဲကိုဇွန်လ18ရက်နေ့ရက်စွဲနဲ့မွန်ပြည်နယ်လူမှုအဖွဲ့အစည်းတချို့ကနေတိုင်ကြားထားပါတယ်။တင်တာလှုပ်ထုံလှုပ်နှီးတွေငွေရေးကြေးရေးလှုပ်ထုံလှုပ်နှီးတွေနဲ့မညီပဲလှုပ်ခိုင်ခဲ့တဲ့အပေါ်မှာအဂတိလိုက်စားမှုစိုက်ဖြည့်ရေးဥပဒေနဲ့ညှိစိုးမှုရှိမရှိဥပဒေနဲ့ညီစုံစမ်းစစ်ဆေးပေးနိုင်ဖို့နဲ့လိုအပ်သလိုရေးယူဆောင်ရွက်ပေးနိုင်ဖို့ဆိုင်ရခဲ့တယ်လို့ရေးမြို့နယ်လူမှုကျိုးဆောင်ဖွဲ့ကသတင်းမှူးဦးအောင်နိုင်ဝင်းကပြောပါရယ်2018ခုနှစ်မီနီဘတ်ဂျက်ဧပြီလကနေစက်တင်ဘာလထိ6လပန်းတားရေးနှစ်မှာရေးမြို့နယ်အောင်တပြည်နှစ်ကရင်မော်တော်ကားလမ်းခင်းခဲ့ရမှာနိုင်ငံတော်ဘတ်ဂျက်ငွေ 3,000 ကိုတင်တာမခေါ်ပဲနှိစက်ရကုမ္ပဏီတစ်ခုကိုလုပ်ငန်းဆောင်ရွက်ခွင့်ပြုခဲ့တဲ့ကိစ္စနဲ့ကြိုက်တီယူအမှတ်ဖြတ်စည်းဆက်တင်တာကိစ္စမှာလှုပ်ထုံလုံနှီးနဲ့လွှဲမစွာဆောင်ရွက်ထားတာကိုတိုင်ကြားထားတယ်လို့သူကဆိုပါတယ်။အဆိုပါ 3,000 လက်စီမံကိန်းတင်တာမခေါ်တဲ့ကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နှုတ်မင်းနဲ့ဆောင်ရွက်ခဲ့တယ်လို့မွန်ပြည်နယ်လှုပ်တော်မှာစကားပြောမှားခဲ့တယ်လို့တောက်တာအိဆန်ကနေပြည်တော်မှာဝန်ခံပြောကြားခဲ့ပြီးနောက်ပိုင်းမှာပြည်နယ်ဆိုရဖွဲ့ရဲ့ဆုံးဖြတ်ချက်တိုင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းပြင်ဆင်ပြောကြားခဲ့ပါတယ်
။ကရင်ပြည်နယ်မြဝတီမြို့မှာရက်ွက်ဖော်ဆောင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်မဲ့ပြည်သူတွေကိုတားဆီးပိတ်ပင်မှုရှိတာဟာတရားမျှတမှုမရှိဘူးလို့ဆန္ဒထုတ်ဖော်တဲ့ပြည်သူတွေကပြောပါတယ်။ရက်ွက်ဖော်ဆောင်ရမှာနေနာတဲ့ပြည်သူအင်အား100ကျော်ကဗအံမြို့ကိုသွားရောက်ဆန္ဒထုတ်ဖော်ဖို့ဇိုလာ19ရက်နေ့ကဂျိုးပန်းစင်မှာပဲကော့ကရိတ်မြို့လိုင်ဝဂိတ်အရောက်မှာလိုင်စင်မဲ့ကအကြောင်းပြပြီးအာနာပိုင်တွေကနေပိတ်ပင်တားဆီးခဲ့တာပါ။အာနာပိုင်တွေအနေနဲ့တခြားသွားလာနေတဲ့ယင်တွေထက်ဆန္ဒထုတ်ဖော်ဖို့သွားတဲ့ယင်တွေကိုသာတားဆီးပိတ်ပင်တဲ့အတွက်တရားမျှတမှုမရှိဘူးလို့ဆန္ဒဖော်ထုတ်ရမှာပါဝင်တဲ့နန်းမူခွေကပြောပါရယ်။မြဝတီမြို့မှာရက်ွက်ခွန်နဲ့ရက်ွက်6နှစ်ခုဖော်ဆောင်မဲ့နေရာမှာကျူးကျော်လူနေအိမ်တွေဖယ်ရှားပေးဖို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကမေလကုံပိုင်းကနိုတစ်စာထုတ်ပေးခဲ့ပြီးတဲ့နောက်မှာနှစ်နာတဲ့ဒေသခံတွေကမကျေနပ်လို့ဆန္ဒထုတ်ဖော်ဖို့စီစဉ်လာတာလည်းဖြစ်ပါရယ်။
ချင်းပြည်နယ်အစိုးရဖွဲ့ရဲ့တတိယတနည်းမြောက်ကာလတွင်လုပ်ငန်းဆောင်ရွက်ချက်တွေနဲ့ဆက်လျင်းတဲ့သတင်းစာရှင်းလင်းပွဲတရားကိုဇွန်လ24ရက်နေ့ကကျင်းပပြုလုပ်ဖို့စီစဉ်ထားပေမဲ့သတင်းမီဒီယာတွေကမေးခွန်းကြိုတင်ပို့ခိုင်းတာကြောင့်မီဒီယာဓမ္မတွေစိတ်ပြက်နေကြတယ်လို့သိရပါတယ်။မီဒီယာတွေကဖိတ်ကြားတဲ့ချင်းပြည်နယ်အစိုးရရဲ့ဖိတ်ကြားလွှာမှာမီဒီယာတစ်ဖွဲ့လည်းမေးခွန်းများဆုံး3ခုသာမေးမြန်းခွင့်ရှိပြီးမေးမြန်းမဲ့မေးခွန်းတွေကိုချင်းပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနပြန်ဆက်ကိုဇွန်လ18ရက်နေ့နောက်ဆုံးထားပြီးကြိုတင်ပေးဖို့ရမယ်လို့ပါရှိပါတယ်။ဟာကားကြည်ဆိုင်တဟာကားပို့သတင်းဌာနကအိဒရာချုပ်ကိုပါပွေးကတော့အစိုးရအနေနဲ့သတင်းစာရှင်းလင်းပွဲပြုလုပ်ပေးတဲ့ပုံမှာကြိုးဆိုပေမဲ့လည်းအခုလိုမေးခွန်းကြိုတောင်းတာဟာသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်လိုတဲ့သဘောတည်းရောက်လာကြောင်းမသိတော့ဘူးလို့ပြောပါတယ်။ချင်းမင်းနဲ့ဆိုရဖွဲ့ပြောခွေရပုတ်ကူဦးစိုးထက်ကတော့ဒီလိုမေးခွန်းကြိုတောင်းရတာဟာကိန်းကနားချက်လက်တွေဖြေကြားတဲ့နေရာမှာတိတိကျကျနဲ့လွှဲမမှုမရှိအောင်ကြည်ရတာဖြစ်တယ်လို့ပြောဆိုပါတယ်။
အစိုးရတပ်မတော်ရဲ့နလထထိုးတဲ့တဖက်တပ်အပြည့်ရဆေးရကလာအတွင်းရှမ်းပြည်မြောက်ပိုင်းမန်တုံမြို့နယ်ကွတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွေမှာ TNLA တအောင်းတပ်ဖွဲ့နဲ့တိုက်ပွဲပေါင်း17ကြိမ်ထက်မနည်းပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းတအောင်းပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။ဧပြီလကနေဇွန်လအထိ3ကြိမ်ဖြစ်ပွားခဲ့ပြီးဇွန်လအတွင်းမှာပဲဇွန်လ16 19နဲ့18ရက်အတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ခလာယာ261ခလာယာ133ညခမာယာ413ညတပ်များနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ကြောင်းTNLA ဖက်ကပြောဆိုပါတယ်တိုက်ပွဲတွေကြောင့်စစ်ပေးရှောင်လူထုတော့မရှိသေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတစ်ဆုနေတဲ့ငင်းချင်ရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက်ပြည်ထောင်စုငင်းချင်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးများအဖွဲ့ကနေပြီးတော့မှအလို့သဘောတွေးဆောင်ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာဗာထူးခြားမှုတွေရှိနေပါသလဲဒီအကြောင်းကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်ဇွန်လဒုတိယပတ်ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တွင်ရမှုများလွတ်တော်ဆွေးနွေးပွဲမှာ NCA လက်မှတ်ထိုးတိုင်းရနာလက်နက်ကိုင်အဖွဲ့တွေစီကိုအစိုးရဘက်ကအဆိုပြုချက်လေးချက်ကိုပေးအပ်လိုက်ပြီးနောက်လာမှာဆွေးနွေးပွဲပြန်လည်ကျင်းပဖို့ညွှန်လေးတယ်လို့အစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရှိကပြောပါတယ်
သူတို့ပြန်တော့ဆူရဘက်ကတော့ဒီတဆူတာကိုကြော်တော့ပြီးတော့ဆက်လက်ဆောင်ရွက်နိုင်မယ်နီလန်းနေပေါ့ကျွန်တော်တို့ကဆူပြီးတော့ရှိတယ်အဲ့ဒါကိုတော့ကျွန်တော်တို့ကနီလန်း၄တွေဆိုတော့ဒီပြိုင်နဲ့ဆောင်ရွက်တဲ့နယ်လို့ကျွန်တော်တို့ကဆူပြီးတော့ရှိပါတယ်သူတို့တစ်ခွဲချင်းနဲ့မှာတမို့သူတို့ရဲ့စုဖွဲ့မှုတွေမှာဆွေးနွေးပြီးရင်တော့ကျွန်တော်တို့နဲ့ပြန်လည်ဆွေးနွေးဖို့ဆိုမျိုးရှိပါတယ
်အစိုးရဘက်ကအဆိုပြုချက်၄ချက်မှာတော့ NCA အကောင့်ထယ်ဖို့မှုဖွဲ့တဲ့အခြေခံမှု2020မပြည့်ခင်နဲ့2020အလွန်ငြိမ်းချမ်းရေးခိုင်မာအောင်နဲ့ကြာကာလအစည်းအဝေးပါဝင်တယ်လို့ UPDJC အတွင်းရေးမှူးအဖွဲ့ဝင်နိုင်ငံရေးအစုအဖွဲ့ကိုယ်စားလှယ်စိုင်းချောင်ညော့ကပြောပါတယ
် NCA မှာပါတဲ့စကလီယက်တွေကစာဟိုဘက်ဒီဘက်တဘောတူညီတာမတူဘူးဆိုရင်အဲ့ဒါကိုဘယ်လိုတူအောင်လုပ်မလဲပေါ့နံပါတ်1ကတော့ဖက်ဒရယ်အခြေခံမှုပေါ့ကျွန်တော်တကယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တော့ဖြစ်ဘယ်လိုအခြေခံမှုတွေလုပ်ငန်းစဉ်မှာနောက်ပိုင်းကျဟိုဘက်ဒီဘက်ဘယ်လိုညီနိုင်ဆွေးနွေးကြမယ်ဆိုတဲ့လုပ်ငန်းစဉ်နံပါတ်3ကတော့2020မှာတိုင်ခင်ရောဘယ်ဟာဘယ်စစ်တီဘယ်လိုလုပ်မယ်ပေါ့ပြီးရင်2020ကြော်လွန်သွားတဲ့အချိန်ကျရင်တော့မပြီးပြတ်တဲ့ငင်းချင်းဖြစ်စဉ်ကြော်ဆက်လက်ပြီးတော့အမှတ်ခံချက်ရှိရှိဘယ်လိုဆက်လုပ်တော့နိုင်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးကြမယ်ပေါ့ဒါနောက်ဆုံးကတော့ဒီကြားကာလဆိုင်ရာကိစ္စတွေပေါ့ဗျာအဲ့မှာရည်ထိုးပြီးတဲ့သူတွေရဲ့ဟိုကက်ဆိုင်ရဒေတာတွေမှာလုပ်မယ်ပြည်သူတွေနဲ့ပတ်စုံသူတွေကစာနာတယ်ပြည်သူတွေလုပ်ငန်းတွေအစားပြီးလို့လှုပ်ဆောင်တယ်ဆိုတဲ့ဟာကိုအပြန်အလှန်ဆွေးနွေးကြမယ်ဆိုတဲ့လုပ်ငန်းစဉ်လေးရပ်ကိုအစိုးရဘက်ကတင်ပြတာဖြစ်ပါတယ
်အစိုးရရဲ့အဆိုပြုချက်တွေကိုအလေးထားဆွေးနွေးတော့မှာဖြစ်တယ်လို့တစ်ဆုံမှုတွေကြော်လွှားရေးအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းပြီးတော့အစိုးရနဲ့အများဆုံးဆွေးနွေးတော့မယ်လို့တိုင်းရနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်ဘူမူကြီးဆိုင်ငင်ကဆိုပါတယ်ဂျွန်လ73 74ရက်နေ့မှာကျင်းပပြည်စည်းခဲ့တဲ့အလွတ်တဘောဆွေးနွေးမှုမှာအစိုးရလွှတ်တော်တမတော်အစုဖွဲ့က10ဦးနိုင်ငံရေးပါတီအစုဖွဲ့က10ဦးနဲ့တိုင်းရနာလက်နက်ကိုင်အစုဖွဲ့9ဦးတက်ရောက်ခဲ့ပြီးတော့ KNU ကတော့မတက်ရောက်ခဲ့ပါဘူး
ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ပေးရှောင်စခန်းတွေမှာစာဝတ်နေရေးပုံမှုခက်ခဲလာတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေတယ်လို့ရှမ်းလူခွင့်ရေးအဖွဲ့တွေနဲ့စခန်းနေဒုက္ခသည်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကုန်းကျော်စစ်ရှောင်စခန်းမှာရိတ်ခါခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေနေရပြန်ရေးဟာမဖြစ်နိုင်သေးဘူးလို့ စခန်းတာဝန်ခံလုံဆိုင်လျံကပြောပါတယ
် TBC ကနေနော်ရှန်ဒုက္ခဒေသကနော် IDP နဲ့ဒီနော်ရရှိကြီးလို့ပြောအရေးခါဖြတ်လိုက်တဲ့အချိန်မှာကြက်အများစုကစာဝုန်ကြီးရတအားကိုကြက်သေးတာပေါ့နော်အဲ့ဒါကဒါကြီးမားတဲ့အခက်အခဲတစ်ခုပါနော်နောက်တစ်ခုကတော့ဒီပြောနေတဲ့သူနေရပြန်ရေးပေါ့ပြန်ပြောနေရနံပါတ်1ကရှမ်းပြည်မှာတကယ်တမ်းစစ်မှန်တဲ့ရင်းချိုင်းမရှိသေးဘူးနော်နံပါတ်2ကအဲ့ဒီဒေသတွေမှာငကုံကလည်းဆွဲရတာဒီရှိပါတယ်ညီမတတ်တယ်ရှိဒါပေမဲ့အခုကငကုံထက်ပိုများလာပြီအဲ့ဒီနေရာတွေကလည်းလုံးဝပြန်လို့မရပါဘူး
ကုန်းကျော်ဒုက္ခတဲ့စခန်းကလူတွေဟာတဖက်နိုင်ငံမှာသွားရောက်လွတ်လပ်ကြိုင်ဖို့ကလည်းအခက်အခဲရှိနေတယ်လို့စခန်းနေနန်းဆွေစင်ကပြောပါတယ
်ရက်ခါဖြတ်လိုက်တော့စားဖို့တောက်ဖို့အဆင်မပြေဘူးနေစာလုပ်မယ်ဆိုလည်းပတ်မရှိတော့နေစာနဲ့တော့လုပ်လို့မရအောင
်ဒီလိုနေထားတွေကြောင့်နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေအနေနဲ့ရှမ်းစစ်ဘေးရှောင်တွေကိုပြန်လည်ကူညီထောက်ပံ့ပေးကြဖို့ကိုလည်းစောင်းဆိုထားကြပါတယ်စခန်းနီးနားမှာတိုင်အားစိုးချက်မှုတွေရှိနေတဲ့ပြင်၎င်းတို့မူရင်းဒေတာအတွင်းမှာလက်နက်ကန်ဖွဲ့စည်းတွေအများပြားရှိနေခြင်းတို့ကြောင့်လုံခြုံမှုပုံမအားနည်းလာတယ်လို့ရှမ်းလူခွေးရမန်တိုင်ပြောရေးဆိုခွင့်ရှိသူစိုင်းရွက်လွင်ကပြောပါတယ်
ငယ်ငယ်တို့ချက်တာကြတော့ဒီပေါ့နော်ဒုက္ခတဲ့စခန်းအနီးတဝိုက်မဆိုင်မြန်မာဆိုရစစ်တပ်တို့ချက်တာရှိနေပြီးတော့ဟိုဝါစစ်တပ်ပေါ့နော် YouTube ရဲ့ဝါစစ်တပ်ရှိနေတာအဲ့တော့နည်းနည်းချက်ပြီးတော့ဝင်လာဆိုတော့အရင်ဟိုကအခက်ခဲတာမကဘောလုံဆောင်ရေးပိုင်းမှာလည်းတွေးရင်ရပါတော့
ထိုင်းနိုင်ငံတွင်းနဲ့ထိုင်းမြန်မာနယ်စပ်မှာပြည်တွင်းရွှေ့ပြောင်းနေထိုင်သူရှမ်းဒုက္ခသည် IDP စခန်း5ခုရှိနေပြီးလူဦးရေ 6,000 ခန့်ရှိနေပါတယ်။1996-1998ခုနှစ်ကရှမ်းပြည်နယ်တွင်းစစ်ဆေးရကနေဒေသခံတွေကိုအသင်းအဓမ္မနေရာစုခွာခိုင်းခြင်းကြေးရွာတွေကိုမိရှုဖြည့်ခြင်းတို့ကြောင့်နေရာစုခွာထွက်ပြေးလာကြသူများဖြစ်ကြပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မင်းပြမြို့နယ်တာစီနယ်ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်နယ်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွဆုံတာစီနယ်ရွှေကျင်ကျေးရွာသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတဦးတို့ကိုစစ်စစ်အရေးယူပေးဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးရန်ကုန်ရုံးခွဲကိုမွန်ပြည်နယ်လူမှုအဖွဲ့အစည်းတချို့ကတိုင်ကြားထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကအပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ VOA ကိုတချင်းတောင်းကျင်တယ်ဝေဖန်ကြံပေးစာပေးပို့ကျင်တယ်ဆိုတော့ကျွန်တော်တို့ VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ဒိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က012-32-3854ဖြစ်ပြီးတော့ fax နံပါတ်ကတော့012-32-3854ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးပါဦးခင်ဗျာ
ကိုရီးယားပြည်နယ်ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းသူမဲ့အဝေးထိန် drone ယာဉ်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့အဝေးထိန် drone ယာဉ်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်းနဲ့အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်။အမေရိကန်စစ်တပ်ဗဟိုကူကိုယ်ရေးဌာနချုပ်ကရေးတပ်ဗဟိုမူကြီးဘီလ်အာဘန်ကတော့ Hormuz ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်းနဲ့အတွင်းကင်းထောက်ပြန်တန်းနေတဲ့အမေရိကန် drone ယာဉ်ကိုအီရန်ကမြေပြင်ကနေဝင်ပစ်ဒုံးယာဉ်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုအထက်လွှတ်တော်ကအတည်ပြုပြီးနောက်တနေ့မှာပဲဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်ဆင်တူရိုဟာဒီကနေ့ဝါရှင်တန် DC ကိုရောက်လာတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာလျှက်စစ်တာအာမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာဘဏ်ကပြောကြားလိုက်ပါတယ်နိုင်ငံတော်ဝန်လျှက်စစ်ပြီးလုံးဝမရတာနဲ့ရတဲ့ချက်မရတဲ့ချက်ဖြစ်နေတာကနိုင်ငံရဲ့စွန့်အင်ကဏ္ဍမှာကြီးမားတဲ့စင်ခုံမှုဖြစ်နေတယ်လို့2019ခုနှစ်ဇွန်လအတွက်ကမ္ဘာဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့2019ခုနှစ်နိုင်ငံတကာလူကွန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကွန်ကူးမှုအစိုးဆုံးနိုင်ငံစင်းထဲမှာထည့်သွင်းဖော်ပြထားပါတယ်လူကွန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့အနေအဆုံးလှုပ်ဆောင်တဲ့စံနှုန်းစံထားတွေမပြည့်တဲ့ပြင်လူကွန်ကူးမှုတက်ဖြည့်ရေးတိုးတက်လာအောင်တိတာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ရှင်းပြပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လို့ရမှုကကိုကြော်ကြော်သိန်းဖြစ်ပြီးတော့ အသံဖိုင်းအင်ဂျင်နီယာကတော့ Void Tech ဆိုတဲ့ဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 25 kHz 11965လိုင်းဒိုမီတာ 32 kHz 11803နဲ့လိုင်းဒိုမီတာ 51 နဲ့လိုင်းလမ်းမီတာ 190 တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဂျန်နိုင်ပါ
This program has come to you from the Voice of America, Washington.